မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာတိုက်ပွဲတွေပြစ်ထန်နေတဲ့အရှေ့မြောက်ဒေသအချက်အချာလာရှုမြို့ကိုသွားရောက်ပြီးစစ်တပ်မိသားစုတွေစစ်ဘေးရှောင်ဒုက္ခသည်တွေကိုတွေ့ဆုံအားပေးစကားပြောခဲ့တယ်လို့မြန်မာစစ်ကောင်စီတရင်ကထုတ်ပြန်ပါတယ်။ကြီးစစ်တွေစစ်ရေးဆောင်ရွက်ကုကဲမှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်မှုမရရှိသေးပါဘူး။ညီတော်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စေးရေးကြောင့်ရှမ်းမြောက်ဒေသမှာစစ်ကောင်စီစစ်ကမ်းပေါင်း200ကျော်နဲ့မြို့တချို့လက်ထပ်ဆုံးရှုံးခံပြီးတဲ့နောက်ရှမ်းမြောက်ဒေသအဓိကစစ်တိုင်းဌာနချုပ်ရှိရာကိုစစ်ကောင်စီခေါင်းဆောင်ပထမဆုံးချိန်ရောက်ရှိလာတာပါရှမ်းမြောက်ဒေသမှာတော့လာရှုံမူဆက်နဲ့လောက်ကိုင်မြို့တွေကိုစစ်ကောင်စီကဆက်လက်ထိတ်ချုပ်ထားဆဲရှိပါတယ်တစ်ချိန်တည်းမှာပဲကိုကန်ကိုပိုင်အုတ်ချုပ်ခွေရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်2010ခုနှစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်ခဲ့သူပယ်ဆောက်ချိန်အပါအဝင်10ဦးကိုတရုတ်နိုင်ငံဘက်ကနေအွန်လိုင်းလိမ်ညာမှုရာဇဝတ်လုပ်ငန်းတွေအတွက်ဖန်ဝင်ရထုတ်လိုက်တယ်လို့သိရပါတယ်။ပယ်ဆောက်ချိန်ဟာဖုန်ကြားရှင်ဦးဆောင်တဲ့ MNDAA တပ်ကိုတိုက်ထုတ်ရမှမြန်မာစစ်တပ်နဲ့မဟာမိတ်လုပ်ခဲ့တဲ့နောက်ကိုကကိုပိုင်အုပ်ချုပ်ခွင့်ဒေသဦးစီးအဖွဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။အဲ့ဒီနောက်2010ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်အရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။